ภาวนาโดยเป็นธรรมะธรรมะสัจธรรมก็จะได้เรียนธรรมะอย่างคนเสด็จกุลาสันนิยะนะครับสันนิยะปีนิละสันนิยะปีนิยะอาจารย์นี่ยังไงยังไงเอาชนะอยู่ธรรมะธรรมะญาณนั้นสินะธรรมะที่มหาสมบัติมาเรียนสิ่งที่มาเกิดกันนี้ธรรมะจะเป็นขันธ์นาวุธพอจะอัตโนวิปัตตนาเจนส์ลุกเรียนติดนาโรมีวิปัตตนาจิตสันนิษฐานลูกลูกสมิทธิจารย์ลงมาอจุตยมุจจะมีบิณฑิมชนธรรมะเนี่ยปฏิญาณเนี่ยคำมีเรื่องดีเช่น qualification อะไรนี่ดูเต็มดูเต็มสุดแล้วไปพิจารณามาสมิทธิจารย์มาประทานเดียร์เลยมหาธีวรปฏิบิสระปีกัตตังโมนัสสะโลตะจีโกสาเปโกชะติเตเสยวะยีมาဖြစ်ติเวนะเอจิตตังเนกังวิปัตตะนะจิตติโกอะนิ30จิตมาตระตะเมระตะโกสะเสงโยยะเอวิปัสสนาเจ็ดสิ่งเป็นรูปสังขารขี้ด้าดาเนี่ยเป็นรูปขี้ด้าดาเนาะไม่อควาวีสีด้าเรียนเนี่ยมองมองชิดอยู่ดูเชียวดูยาวิปัสสนาเจ็ดสิ่งจะเรียกอะไรเนาะเช่นเดียวกับเย่ qualification หรือว่าดูเย่ยี่เช่นอะไรหรือว่าဒီကြီးရရှင်နေရှင်နဲ့တို့ခြင်းတို့ပဲရှင်နေဖြစ်စေတို့သည်ဖြစ်စေကိုလောကမဲ့အလုပ်ကိုလုပ်နေခြင်းဟာမောနေခြင်းပဲဖြစ်တာနောက်ဆုံးကျတဲ့ရောက်ပါမှာမတော်ပဲနေလို့ရှိရင်တော့ရောက်ဖို့ကြောင်းရှိမောနေခြင်းသည်မကတဲ့လမ်းကြောင်းကိုရှောက်နေခြင်းနောက်ဆုံးတစ်နေ့ကိုရောက်ချင်တဲ့နေရာကိုရောက်တော့ဘူးတေချာတော့အဲဒါဘုလို့အတိုင်းအတာတစ်ခုပြောတဲ့အခါကိုလုံးနေတဲ့အတိုင်းအတာတစ်ခုကိုကြည့်ပြီးတော့ဆုံးဖြတ်ပြီးတော့ပြောခရီးရဲ့အရှိတူလက်ဖြစ်တာမဟုတ်ဘူးတချို့ပုဂ္ဂိုလ်တွေကိုမဘုရားကြီးဆိုတာတူတူလေးနဲ့ဖြစ်ခုဖြစ်တယ်။တချို့ပုဂ္ဂိုလ်တွေကရှိလျားနဲ့ရှိလျားနဲ့တူသည်ဖြစ်စေရှိသည်ဖြစ်စေဒီကကြီးသွားနေခြင်းဟာနိဗ္ဗာန်လမ်းကြောင်းကိုတက်ပြီးတော့လမ်းလျှောက်နေခြင်းဖြစ်တယ်။စိတ်ပျက်စရာလည်းမလိုဘူး။မကနဲ့လမ်းကြောင်းပေါ်တစ်ခုမှလျှောက်တန်းနေလို့ပဲအရေးကြီးတယ်။အဲ့တော့ဝိပဿနာကျင့်သင်လို့ဆိုတာပฏิပတ်တိကမလို့ခေါ်တယ်ပရမဘာသာဆရာမယ်ထို့နောက်ပါရီဆက်လုပ်ပါမယ်ဆိုရင်ဒီကျင့်စဉ်တစ်ခုမကျော်ပဲနဲ့ကျင့်စဉ်တစ်ခုသွားဉာဏ်မတန်ချက်တဲ့ပုဂ္ဂိုလ်ကြီးကတော့တို့တော်ရဲ့အချိန်တွင်းလေးမှာပြီးသွားနိုင်တော့မိမိရဲ့ဉာဏ်ဉာဏ်သေးအလိုက်တချို့ပုဂ္ဂိုလ်တွေမှာရှင်တရားတွေအဲကြောင့်ဝိပဿနာကျင့်စဉ်ဖြစ်တဲ့ကံမှာပုဂ္ဂိုလ်လေးမျိုးခွဲခြားပြီးတော့ဟောတယ်ဒါအမတ္တမတ်တော်ဝါကြ ူတိုင်းသူတိုင်းကတူညီရမယ်လို့ပြောလို့လုံးဝမဖြစ်နိုင်တဲ့ကိစ္စတွေကလူတွေကဟုတ်ပညာကသိဟာဒီတိုင်းပဲနမတေပုဂ္ဂိုလ်မျိုးကဥက္ကဋိတင်လို့ခေါ်တယ်ဥက္ကဋိတဆိုလို့ကျင့်စဉ်တစ်ခုကိုအတူလေးချုံပြီးတော့ပြောလိုက်တာနဲ့ပဲညူဆိုတာနားလည်သွားလို့ကိစ္စပြီးသွားတဲ့ပုဂ္ဂိုလ်ရှိတယ်အမှန်တမ်းပြန်ထက်တဲ့ပုဂ္ဂိုလ်တွေကအတူချုံလေးပြောလိုက်တာနဲ့ပဲကိစ္စပြီးသွားတယ်ဒီဘက်မှာပဲပါဠိယတရုစီရိယဆိုတဲ့ပုဂ္ဂိုလ်မျိုးဉာဏ်ပဒမထက်တော့သစ္စာပြားကဘုရားတရားကျင့်စဉ်ကိုဒိဋ္ဌိဒိဋ္ဌမတ္တံမြင်တဲ့အာယုမြင်တဲ့အတခုနဲ့ဆုံးလာလို့ရှိရင်ရှေ့ဆက်မစင်းသားပဲနဲ့မြင်ခြင်းညာရတတ်လိုက်ကြားရင်လည်းကြားရုံနဲ့ရတတ်တာပဲရှေ့ဆက်မတွေးနဲ့အဲ့ဒီကျင့်စဉ်တခုကိုဒိဋ္ဌိဒိဋ္ဌမတ္တံဆိုပြီးကျင့်စဉ်တခုအတူလေးချုံဟောတာဘောဘောငါးနဲ့နေလို့အမှန်တကူရောက်ရှိပြီးကိစ္စပြီးတော့အဘိဓမ္မာပြီးတော့ဉာဏ်ပဒပထက်တဲ့ပုဂ္ဂိုလ်ဖြစ်တယ်။အတူလေးနဲ့တူပြီးသွားတဲ့ပုဂ္ဂိုလ်သူ့ကိုတော့ဒီတတိယတူတယ်လို့ပြောဆိုင်ထဲနဲ့ရောက်လာတယ်ဘုရားမတူခဏလေးတော့မဟာဒီဝမထေရီတို့လိုကြတော့စာလဲတတ်တယ်တရားတော်ရည်နဲ့သင်္သာလို့ပုံလေးကျိုးလဲကျိုးသားတယ်အနည်း30လောက်ပါဒီစခန်းကိုရောက်တယ်အနည်း30သွားရတယ်လို့ဆိုတကယ်ဖြင့်အနည်း30အရင်ရှိနေရတယ်ဆိုပြီးတော့ကြားမှာရပ်တန်းလိုက်လို့ဆိုရောက်တယ်ဤစီမှန်မှန်သွားနေသည်နဲ့ကြောင့်အနည်း30ခီးရနောက်ဆုံးကြတော့ဆိုရခီးရောက်ပါလိမ့်မယ်ဝိပင်စီတင်ယူဆိုတဲ့ပုဂ္ဂိုလ်မျိုးလည်းရှိတယ်ဝိပင်စီတဆိုတာအကျယ်တဝင်းချဲ့ဝဲပြီးလို့ရှင်းပြအဲ့လိုရှင်းလင်းဟောပြောမှအတော်လေးပြောလို့လည်းနားမလည်ဘူးရှင်းပြောမှနားလည်တဲ့ပုဂ္ဂိုလ်မျိုးဝိပင်စီတညူအကျယ်ချက်ပြောမှနားလည်တဲ့ပုဂ္ဂိုလ်မျိုးရဲ့အဲ့ဒီပုဂ္ဂိုလ်မျိုးကဓမ္မမျိုးနာတကူကနေရပုဂ္ဂိုလ်လို့ခေါ်တယ်နေရဆိုတော့အဆင့်ဆင့်လုံတော်လို့ရတယ်ဘုရားတိကဖြူစေအောင်ပထမကျူးစားဒုတိယသမာရိယအောင်ကျူးစားတတိယမှာဝိသတနာချက်တွေကိုကျင့်လို့အဆင့်ဆင့်ခန္ဓာကမဟာဒီဝမထေရလို့ရင့်ကျက်လာပြီးတိအောင်ဆောင်းဆိုင်ပြီးတော့မှရင့်ကျက်လာပြီးဆိုတော့လူရဲစခန်းရောက်တော်တဲ့ပုဂ္ဂိုလ်မျိုးဝိပင်စီနေရပုဂ္ဂိုလ်ကိုခေါ်တယ်နေရပုဂ္ဂိုလ်နောက်ပုဂ္ဂိုလ်တစ်ခုကျတော့ပဒပရမပဲပဒဆိုတာစကလုံးကိုပြောတယ်ပရမဆိုတော့အလွန်ဆုံးပဲသူ့ဘဝတော့သူပြောတယ်ဆိုရင်ဇာကားပဲပတ်တယ်ပဲပေါ့ဟိုတရားတွေသိယူတာသကလုံးပဲသိတယ်သဘုဒ္ဓတရားကိုမရနိုင်တဲ့ပုဂ္ဂိုလ်တွေအရင်ချင်းမမိတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်သို့တော်ဒီပဋ္ဌာန်ပရမပုဂ္ဂိုလ်ကဒီဘဝမှာမရနိုင်တော့တဲ့နောက်ဘဝအတွက်အမြဲတမ်းကောင်းတဲ့အခြေအနေကောင်းတွေဖြစ်သွားတယ်ဒီလိုဆိုတာဘယ်ပုဂ္ဂိုလ်မှလုံနေတဲ့ပုဂ္ဂိုလ်တွေကဘယ်ပုဂ္ဂိုလ်မှအနာဟတတော့မဖြစ်ဘူးကျောစာအထုပ်မှုဒီသားလေးအဓိကဒီလိုမှတ်ရအောင်အဲ့တော့ဝိပဿနာချက်စဉ်တစ်ခုကိုချက်တော့မယ်ဆိုလို့ချင်းချက်စဉ်တစ်ခုအထုပ်ပြီဆိုတဲ့အတော့ systematically စနစ်တကျသူ့အစဉ်တိုင်းတော့ဘုရားဆောဗျာဟောတာတော့ဘုရားအနုပုပ္ပသိက္ခာအနုပုပ္ပပဋိပ္ပနာအစဉ်တိုင်းသွားရတယ်အစဉ်တိုင်းကျင်ရတယ်ဒီပညာရဲ့ဖြစ်ဖြစ်ဒီတိုင်းပဲခဏတေချာသင်တာလည်းပဲဒီလိုပဲစ ဆိုင်စာပတ်တင်တာလည်းဒီလိုပဲခုံပြောလို့မရဘူးကာမောင်းတင်တာကအစပထမပါလုပ်တယ်ဒုတိယပါလုပ်တယ်ဆိုတာလေအစင်းနဲ့သွားတာပဲအဲ့တော့ဝိပဿနာကျင့်စဉ်မှာလည်းအတိပတိပမလို့ခေါ်တယ်ကျင့်ရမယ်ကျင့်စဉ်တိုင်းလောက်ဆောင်တော့လိုအပ်တယ်လို့ဆိုကောင်းပြီအဲ့တော့ဝိပဿနာတရားအထုတ်ပြီဆိုလို့ရှိရင်မလုပ်ဘူးလေဝိပဿနာရဲ့အာယုံဖြစ်တဲ့ခန္ဓာအကြောင်းအာယတနာအကြောင်းဓာတ်အကြောင်းဆိုရလို့ယုံနာအကြောင်းကြာကြာနာနာသင်ယူလေးလာဘူးလို့ရတယ်နံပါတ်1အဲ့ဒီအဆင့်ကိုကြော်ပြီးလုပ်တယ်လို့ရှိရင်အောင်မြင်ဖို့ခက်တော့ခက်ခဲတဲ့ညာဖြစ်ပဲဝိပဿနာအခြေဆိုင်တဲ့ဝိပဿနာရဲ့အာယုအဲ့ဒါလေပညာဘူမိလို့ခေါ်တယ်ဝိပဿနာဘူမိလို့လည်းပြောလို့ရတယ်ဝိပဿနာမှာကျွတင်ပြီးတော့သင်ကြားရမယ်တရားတွေခန္ဓာဖြစ်စေအာယတနာဖြစ်စေဓာတ်အကြောင်းပဲဖြစ်စေသစ္စာဣန္ဒြေပရိစ္ဆာသုံးပါးလို့ဆိုတယ်ဒီတဘာဝတရားတွေကိုဩဃသင်ယူခြင်းပရိဘုဇာမရှင်းတာတွေကိုမြင်းမြန်ဆွေးတွေ့ခြင်းအဲ့ဒါနဲ့ကိုယ့်ရဲ့သုတ္တမယဉာဏ်အရည်အသွေးကိုဖြတ်ပြတ်အောင်အရင်တော့အဲ့လိုလုပ်ရတဲ့တရားသွားပြီးတော့ထိုင်နေအထိုင်ရမှာမသိဘူးခလေးဦးလေးလေးပဲမှတ်တယ်အဲ့ဒါလို့ဆိုလို့ရှိရင်လူရကြီးရောက်တဲ့ဒီတော့ဖြစ်နေတယ်နော်။ဒါကြောင့်လို့သင်ရမယ်အရင်သင်ရမယ်။ကံမောင်းတာကဘာပဲ။ဒီတိုင်းတဲ့ဘုံတော့မဖြစ်ရ။ How to drive ဘယ်လိုမောင်းမယ်ဆိုတာအရင်သင်ရနေတယ်။ပြီးတော့မှအစ်စီးရအတွေ့အကြုံ။ဒီလိုသွားတာ။အဲ့တော့ဥပဒ္ဒတာတရားအထောက်တော့လည်းရှိပညာဘူမိလို့ခေါ်တယ်အနည်းဆုံးခန္ဓာအကြောင်းဒီနဲ့အချင်းချင်းပြောမယ်ဆိုရင်ယုတ်တဲ့နာအကြောင်းနော်ဉာဏ်ချက်တဲ့ပုဂ္ဂိုလ်တွေကျတော့ယုတ်တဲ့နာမျိုးအကြောင်းလေးကိုချစ်ချုပ်သိနေရတယ်မရှိနေဘူးဆိုလို့ရှိရင်ခန္ဓာအကြောင်းသိစိတ်ထပ်ပြီးခန္ဓာ၅ပါးယုတ်တို့တခုရေထားပြီးတော့နန္ဒရားကိုလေးမျိုးခွဲပြတာအဲ့ဒါနန္ဒရားနဲ့ပတ်သက်ပြီးတော့အလစားအဖြစ် analyze လုပ်လို့လူတဲ့ပုဂ္ဂိုလ်တွေအတွက်ခန္ဓာဒေသနာခေါ်တာရုပ်တော့သူနားလဲတယ်ဒါကြောင့်မို့ရုပ်ကတော့ဒုက္ခခန္ဓာလို့တခုတည်းပဲခေါ်လိုက်ဒါလို့ဆိုရင်သူပဲအိစပ်ပြီးနေနန္ဒရားတော့အဲ့လိုပြောလို့မရဘူးရောထွေးနေသည်ပြကြောင်းဝေဒနာဆိုရသူမိလာသင်ကြရမယ်သင်ညာအကြောင်းမိလာသင်ကြရမယ်သင်္ခါရဆိုရမိလာသင်ကြရမယ်ဝိညာဏဆိုရမိလာသင်ကြရမယ်နာအကြောင်းကို၄မျိုးခွဲပြီးတော့သင်ပေးတာစာပေကျမ်းကဘာလို့ဆိုလို့လဲနာမတံမူလပုဂ္ဂိုလ်နာနဲ့ပတ်သက်ပြီးတော့မရှင်းရှင်းဖြစ်နေသေးတဲ့ပုဂ္ဂိုလ်မျိုးတွေပဲခန္ဓာတွေပဲဟောတယ်ရုပ်နဲ့ပတ်သက်လာတဲ့အခါမရှင်းဘူးဆိုရင်ရုပ်ကိုအသေးစိတ်ထပ်ခွဲတဲ့အာယတနာအာယတနာ7ပါးတဲမှာရုပ်အကြောင်းပြောတာ7ခုပဲရှိတယ်ရုပ်ကြီးတွေတတ်တယ်အာယတနာ7ပါးလည်း6ခုပဲပေါ့နောက်ထပ်နာမ်အကြောင်းပြောတာ1ခုပဲအဲ့တော့နာမ်ကြောင့်ကတမျိုးတည်းပဲသင်ပြီးတော့ရုပ်ကြောင့်ကသိစိတ်ချက်ခွဲပြတ်တာ။အဲ့ဒါကရုပ်နဲ့ပတ်သက်ပြီးတော့အသိဉာဏ်စုတ်ကဲ့နေခြင်းမရှိတဲ့ပုဂ္ဂိုလ်။ရုပ်နဲ့ပတ်သက်ပြီးတွေ့ဝေးနေနေတဲ့ပုဂ္ဂိုလ်အာယတနာဆိုတာ။ညဆိုပြောတာ။သိဉာဏ်ချက်တဲ့ပုဂ္ဂိုလ်။ဓာတ်28ပါးကြတော့ရ ုပ်ကလည်းသိစိတ်ပေါ်တယ်။နာမ်ကလည်းသိစိတ်ပေါ်တယ်။နောက်လုံးတစ်ခုစလုံးတို့အချက်။ယုတ်ကလည်းကွဲခြားစိတ်ပြပြတယ်။နာမ်ကလည်းကွဲခြားစိတ်ပြပြတယ်။အဲတော့ယုတ်နာအသေးစိတ်ကွဲခြားစိတ်ပြပြတယ်။တက်တစ်ဆက်ရှိပါ။ဒါတော့လည်းလိမ့်လာတယ်။နိလာရယ်ရုပ်ဆိုတဲ့နေရာမှာစာအနေနဲ့နေလာတာမဟုတ်ဘူး apply method ခန္ဓာကိုယ်ထဲမှာဒီတရားလေးကိုတွေ့အောင်ရှာနိုင်ရတယ်ဒီလိုဆိုတော့အဲ့တော့ဒါဆက်ရှိပါကြတော့ရုပ်ကိုယ်နဲ့သိစိတ်ကိုလည်းဉာဏ်နဲ့သိစိတ်ကိုလည်းဒီလိုပဒနာချင်းချင်းကြည့်တဲ့ပုံစံကိုပြန်ကြည့်အလုံးအောင်လည်းဆိုတော့အဲ့တော့ဒီဓာတ်၁၈ပါးနဲ့ပတ်သက်ပြီးတော့သိစိတ်ပတ္တနာယူထားပြီးတော့လေးလာပြီးတဲ့အခါမှာကမ္ဘာထံရကမ္ဘာကိုရှိမှတ်ပါညာဓမ္မကိုရှိမှတ်နေတဲ့အာယုံကဝိပဿနာအာယုံပုတ်ခေတာကိုလုံးနေတဲ့ဒီ object ဆိုဒီအာယုံကကိုလုံးနေတာဟုတ်ကဲ့လားရှင်းနေလို့နောက်ဆိုရင်နာမ်ရဲ့နေနိုင်တော့ယုံနာပေါင်းကနေလွတ်ပြီးတော့တခြားအရာတွေကိုအာရုံပြုနေတယ်ဆိုရင်ဒီကတိရမဲ့နေရာလေးရှင်းရှင်းလင်းလင်းမသိလည်းဖြစ်သွားတယ်။ဒါကြောင့်မလို့ပညာဘူမိသဘောဝိပဿနာဘူမိပညာဆိုတဲ့စကားကလည်းဝိပဿနာကိုညွှန်တာဝိပဿနာဆိုတာလည်းပညာကိုညွှန်တာတူပါဝိဆိုတာထူးထူးခြားခြားပတ္တနာသိဉာဏ်ကိုပြောလို့ဆိုတယ်ထူးခြားဆိုသိဉာဏ်သာမန်ဒီယောသိစဉ်မှာပဲလေထူးထူးခြားခြားသိတာဥပဒ်ပညာဆိုတာကိုယ်ကိုယ်ပြန်ပြီးပိုင်ပိုင်ခြားခြားသိတာပညာအဲ့တော့ဒီနေရာမှာပညာကိုဘွားများအထောက်အပံ့ဆိုတယ်သီလသမာဓိပညာလို့ဆိုတဲ့သိက္ခာပဒတွေမှာဆိုတဲ့ပညာဟာဝိပဿနာပညာကိုညွှန်တာတည်းမဲ့ပညာဘူပညာဆိုတာအထုပတဲ့ပညာမျိုးမဟုတ်ဘူးရှားရှိတဲ့ပညာမျိုးအတိတ်နဲ့မကွာဆက်ရောက်ပါတဲ့နေရာကိုညွှန်တယ်မဲ့ပညာဘူပညာဆိုတာဆက်ရောက်ရမယ့်ပညာမျိုးဝိပဿနာပညာဆိုတာတိုးပွားလာအောင်လုပ်ရမယ့်ပညာအဲ့တော့ဝိပဿနာပညာတိုးပွားတော့လုပ်ရမယ်ဘာဝနာတော့ခေါ်တော့ပြောကြတယ်ဘာဝနာကပ္ပဏအထုပ်ပြီဘာဝနာပွားတယ်ပွားတယ်ဆိုတာဒါကိုဆိုကြတယ်ဒီပညာရည်တည်တိုးလာတော့အဲ့တော့ဝိပဿနာချက်တဲ့ကိစ္စကိုကျင့်မယ်ဆိုလို့ရှိရင်အလောကခန္ဓာအကြောင်းအာရကအကြောင်းဓာတ်အကြောင်းနေသောသစ္စာလေးပါးအကြောင်းသင်ကြပါ့တဲ့ဆရာကြီးကနေဒီဥက္ကလမှတ်သားပါပြိပု္ပ္ပာမရှင်းတာလေးဉာဏ်ဉာဏ်ပါအဲ့ဒါလို့သင်ယူခြင်းဆွေးနွေးလေ့လာမြင်မြင်ခြင်းဖြင့်ဉာဏ်ဉာဏ်သွေးတွေတက်အောင်ရှုစွာအရင်လုပ်ပါလားဘာမှမဟုတ်ဘူးကိုယ်ဒီ how to drive ဘယ်လိုပေါင်းရလဲဆိုတာအရင်သိရတယ်လို့ပဲဝိပဿနာတရားအထောက်တဲ့ပုဂ္ဂိုလ်ကလည်းဘယ်ပေါ်မှာအလုံးလို့ရမယ်ဆိုတာကိုကိုအလုံးလို့ရမယ်ကိုရှုမြင်သတ်သတ်ရမယ်အချက်လက်တွေကိုရှုလို့လားနားလည်ထားဖို့လိုတယ်လို့ဟုတ်ကြောအဲ့ဒါကြောင့်မလို့ဒီတိမဲ့မှာရှင်းတာလည်းပညာဘာဝိတ္တပါဒီပညာကိုဖြစ်ပေါ်အောင်ကြိုးစားပါလို့ဆိုတဲ့နေရာမှာပဲလို့ဖြစ်ပေါ်အောင်လုပ်ရမှာမင်းမိဘထောက်ပြီးရရှင်းတဲ့အခါဒီပညာရဲ့အခြေခံဘူမိဖြစ်တဲ့ခန္ဓာအရဏတ္တသစ္စာအကြောင်းကိုရှုသောလိမ့်လာသိကြခြင်းကနံပါတ်1အရေးကြီးတဲ့အချက်တွေပဲ။ဒါကိုသိရမယ်။အဲ့ဒါသိပြီးတဲ့နောက်ကြတော့မှာဘာဝတ္တလည်းပန်းဆိုတော့မတော်ကစိတ်အလုပ်ဖြစ်တယ်ဘုရားခန္ဓာကိုယ်နေသားတွေကအရင်ကြည့်ဘူးဘယ်လိုဣရိယာပုတ်နဲ့ရှုရှုဣရိယာပုတ်ကအတိအကျပြောစရာတိတ်မရှိဘူးသို့တော့ကမ္မထာလောက်အားထုတ်တဲ့အခါမှာ ဇေညာလျှောက်ခြင်းထိုင်ခြင်းဆိုတဲ့ဒီနှခုဟာတည်တည်ရောတဲ့ဣရိယာပုတ်ဖြစ်လို့ဒီနှခုကိုလည်းအေဘီအာမေလာဘူးလို့ဒီလိုဆိုလိုတာတော့မဟုတ်ဘူးအဲ့တော့ဣရိယာပုတ်နဲ့ပဲအထွတ်အထိပ်ဣရိယာပုတ်ကိုနေထားပါအရေးကြီးဆုံးကတော့ကိုယ်စိတ်နဲ့အသိပညာနဲ့အလုံးလုံးပေါင်းစပ်တော့ရှင်းလာဝိပဿနာကျင့်ရမယ်ဝိပဿနာရဲ့အာယုံသိတဲ့သိတဲ့ဝိပဿနာကိုမိခန္ဓာအရဏတ္တအကြောင်းကိုအသေးစိတ်ရှင်းလင်းပြသဆိုတော့သိပြီတော့အရင်သင်ပါလေဒါကိုအနုဘောဓဉာဏ်လို့လည်းခေါ်တယ်သုတပ္ပယဉာဏ်လို့လည်းခေါ်တယ်ခုပြည့်တော်မြတ်ပြောမယ်ဆိုရင် book knowledge လို့ခေါ်တယ်ဒီကျောင်းစာရဲ့အသိဉာဏ်လို့အခုလို့ပြောတာမျိုးတွေရှိပြီပေါ့စာတိရတယ်လိုအပ်ပါလေစာဖတ်ပြီးတော့မှလက်တွေ့လိုအပ်တာဆိုစာတိလည်းရေးကြည့်တာအဲဒါကြောင့် book knowledge ကိုရင်လို့သူတပြာဉာဏ်သိလို့ရဉာဏ်အဲ့ဒါကိုသိပြီးတဲ့နောက်ကျတော့စိတ်အလုံးပြည့်စုံတဲ့ကြောင့်မလိုအောင်လေကိုကျင့်သီလပြပတ်သက်ပြီးပြောရမရှိအောင်ကြီးညူတဲ့စိတ်ဖြစ်အောင်ကိုယ့်ရဲ့ကိုကျင့်တရားနဲ့ပတ်သက်ပြီးကြီးညူနိုင်အောင်ကိုကျင့်တရားကိုသိပြီးသိသိကိုကျင့်တရားကိုသိသိဆန့်ရှောက်တယ်သီလဝိတုပိလို့ခေါ်တယ်ကိုယ်ကျင့်တရားပြတရားနေတဲ့ပုဂ္ဂိုလ်တရားကိုစိတ်ပြင်းရင်ဘုဆိုရတယ်။အဲ့ဒါမှခက်ခဲတယ်။အဲကြောင့်ကိုကျင့်တရားကို restore လုပ်တာ။ပြန်ပြီးတော့ကိုကျင့်သီလ ပြည့်ရတဲ့ထိတ်ထိတ်ဆောင်ဆောင်သီလစင်ကြယ်မှုကိုကြိုးစားတာတော့သီလရဲ့စွမ်းအားတွေခြေခံပြီးတဲ့နောက်စိတ်တဝိတ္တုစိတ်စွမ်းအားတွေစုစည်းပေးနိုင်တဲ့တမာတိချင်းစဉ်စိတ်စင်ကြယ်မှုဆိုတဲ့မျိုးဒုတိယအကြိမ်နဲ့တော့အဲ့တော့သီလစင်ကြယ်မှစိတ်စင်ကြယ်မှုဆိုတာဖြစ်နေတယ်ဘာလို့လဲလုံးလုံးမှာတော့စိတ်နဲ့တော့မှပဲဝိဉ္ဇသီလစိတ်စင်ကြယ်မှုအတွက်ဉာဏ်ရထားမှုပြီးပဲဒါကြောင့်တောက်ကိုပြုတဲ့ကိုယ်ရည်သီလကိုစင်ကြယ်အောင်လုပ်ခြင်းဖြင့်စိတ်တဝိတ္တုတိလို့ဆိုစိတ်စင်ကြယ်မှုရ။အဲ့တော့သီလဝိတ္တုတိသီလစင်ကြယ်မှုနဲ့စိတ်တဝိတ္တုတိသမာဓိစွမ်းအားဖြင့်ကိုယ်စိတ်ထဲမှာပြည့်စုံလာတဲ့စိတ်တဝိတ္တုစိတ်စင်ကြယ်မှုရလာပြီဆိုလို့ရလာပြီတဲ့နောက်ကျတော့ဝိပဿနာပညာကိုအခြေစားဒီလိုပြောရမယ်နော်ကာတီဗေးရှင်းစပြီးပြုစုပြုထောင်တပင်းဆိုင်တယ်လို့ပြောတယ်ပြုစုဆိုင်တော့စပြီးတော့ပြုစုပြုထောင်ဒီနေ့ကြီးထွားလာလုပ်ယူပါတယ်ဒီပေါ်ဒါကိုဘာဝနာလို့ခေါ်တာဘာဝနာဆိုတာဖြစ်အောင်လုပ်ခြင်းနဲ့ဒီပေါ်အောင်လုပ်ခြင်းဖြစ်အောင်လုပ်ခြင်းကိုလည်းပါဝနာမဖြစ်သေးရင်ဖြစ်အောင်လုပ်တယ်ဖြစ်ပြီးရင်တိုးပွားအောင်လုပ်တယ်ကံပါဝနာဟုတ်ပြီအဲ့ဒီပညာဝိပဿနာပညာမဖြစ်သေးတာကိုဖြစ်အောင်လုပ်ဖို့ဖြစ်ပြီးတော့တိုးပွားအောင်လုပ်ဖို့ဆိုပြီးနေရာမှာအခုပြောတဲ့ခြင်းစဉ်အတိုင်းခြင်းကြံရုပ်ကိုပတ်ထုတ်ဖို့ပြောတယ်ပထမသင်ယူခြင်းဝိပဿနာရဲ့အာယုဖြစ်တဲ့ယုတ်တရားတန်တရားအကြောင်းကိုသင်ယူခြင်းဒုတိယကိုခြင်းသီလကိုရီစတိုးလုပ်ခြင်းစင်ကြယ်အောင်လုပ်ခြင်းကိုခြင်းသီလစင်ကြယ်အောင်လုပ်ခြင်းဖြင့်တတိယစိတ်တဝိတ္တုစိတ်စင်ကြယ်မှုကိုရယူခြင်းစိတ်စင်ကြယ်မှုရဲ့ဆောင်းအားကိုယူပြီးတဲ့နောက်မှာပညာတိုးတက်မှုရအောင်လေ့ကျင့်ခြင်းဝိပဿနာတရားအထုတ်ခြင်းဒါကိုပြောတော့ဝိပဿနာကျင့်စဉ်လို့ဆိုတာအဲ့ဒီကျင့်စဉ်တိုင်းဟောလာမယ်ကျင့်စဉ်ကိုကြော်ပြီးတော့သွားလို့ပြန်အောင်အဲ့ဒီကျင့်စဉ်တိုင်းကျင့်ကြံရုပ်ကိုအထုတ်ဖို့လုပ်နေတယ်
ဒီလိုဆိုတာပေါ့တခုနဲ့တခုဆက်ဆက်မှုတွေရှိတယ်တဲ့အဲ့တော့ယုံနာတဲ့အကြောင်းကိုအသေးစိတ်သိယူပါလို့အရေးကြီးတာကညင်တယ်အကောင်လုံးသိဖို့လေထင်ရှားတဲ့အရာတွေသိဖို့ပုံပြီးတော့ကြွတယ်ဒီနေရာမှာမြတ်စွာဘုရားကဟောထားတာရှိတယ်တပ်ပံဝိသံဣတ္တပရိသဏိတ္တံအာရုံတည်ရမှာမယ်အာလုံးပိုင်းခြားပြီးတည်ရမယ်လို့ပြောတဲ့နေရာမှာအတိတ်ရဲ့အကောင်းတွေရွေးတဲ့မြတ်စွာဘုရားကိုယ်တိုင်သဗ္ဗဆိုတာဗာပြောတော့အနငါးပါးဒီလိုဆိုမှာပြင်းပြင်းထန်ထန်ညာအာရုံတည်အောင်လုပ်ဒီကောင်းမှုကြီးဆိုလို့ရှိရင်ပြင်းပြင်းထန်ထန်ညာဘယ်လိုစတင်ရမလဲမလို့ပေါင်းရမယ်မလို့ရမယ်ဆိုတာသူစတဲ့တိုင်းပေါ်တယ်နိသင်ရတာအဲ့ဒါကလည်းဥပဒနာချက်စင်လို့ကိုချက်အောင်လဲဆိုဒီချက်တဲ့ပေါ်ပါတယ်တပ်ကဒီစံပြီးတယ်ဘင်းစိတ်လို့ဆိုတဲ့အားလုံးတစ်ခုမှကြာပုံပြီးဖို့ဘယ်လိုပြောတော့မဟုတ်ဘူးဒီမှာပဲအာရဏစနပါဆိုဒီအာရဏစနပါတိနေရမယ်လို့ဆိုကျောင်းကျောင်းတန်းကျောင်းပဲအဲ့ဒါလေးတိအောင်လုပ်ပါအဲ့အဲ့ဒီတော့ခန္ဓာအာရဏကိုပို့ပြီးတော့ပြည့်စုံနေဓာတ်ကိုပင်ယူတဲ့အနေနဲ့ဒီနေ့မှတ်သားကြဓာတုဆိုတဲ့စကားလုံးအာဟုရည်ကျွမ်းတဲ့လူဓာတုဆိုတာသဘာဝတက်တဲ့ဒီလိုဆိုတယ်သဘာဝမဟုတ်ဘူးဇီဝမဟုတ်ဘူးခံရတဲ့အရာတစ်ခုမှမရှိဘူးငါလို့ပြောကြလည်းမရှိဘူးငါလို့ပြောကြလည်းမရှိဘူးသဘာဝတရားတက်တဲ့အဲ့ဒီဟာကိုရည်ကျွမ်းလို့ရဓာတုအင်္ဂလိပ်လိုပြန်တဲ့ကအလီမင်းလိုပြန်လို့ရှိဘာဝတရားသက်သက်ပဲမိယာမအနေနဲ့ဖြစ်နေတဲ့ญาတိတခုလေးအဲ့တော့ဘုရားကျောင်းဆရာရဲ့ဝိပဿနာချက်စဉ်မှာဓာတ်28ပါးဟောဒါကဓာတ်28ပါးလုံးပဲသိရမှာလို့ဆိုအားလုံးပဲ generally speaking ခြုံုံပြောတယ်ဓာတုဝိပေကတုတ်တုတ်ကျတော့ဓာတ်6ပါးပဲဟောတယ်ဆရှိပါလို့ဟောတာယတယပေါ့ဘောရပါ့နော်ပြောတယ်လို့မြတ်စွာဘုရားဟောတော်တယ်ဒါတော့ဘုန်းကြီးတို့တပည့်ရှင်းလို့ဆိုတာ28ပါးကိုသင်ဖို့တော့28ပါးကိုသင်တဲ့အခါမှာအင်တာမတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့စနေနေ့ပြန်တာချာဆိုတော့ဒါကအဲ့ဒါမှရိုးရှင်းနေတယ်ခုဘွားတက်ဆက်ဆက်နေတယ်ပြန်ပြောအရာတကားနဲ့ပြောမယ်ဆိုရင်ဘုန်းကြီးတို့သူတွေမှာမျက်လုံးဆိုတာရှိတယ်အကြံပြင်းပြောမယ်ဆိုမျက်လုံးရှိတယ်မျက်လုံးကတကောက်တယ်နော်အဲ့မျက်လုံးတွေမှာလာထင်ရလို့မြင်စရာအာရုံဒူဘီစီမြင်လို့ရတယ်ပါမျက်စိနဲ့မြင်လို့ရတယ်ပါဒါသဘာဝတကမျက်လုံးရဲ့မြင်လို့ရတဲ့အာယုံရဲ့ဒီနှစ်ခုဆောင်လိုက်တာလည်းတကယ်နဲ့မြင်သိစိတ်မြင်တယ်လို့ဆိုတဲ့ပုံပေါ်လာတယ်မြင်သိစိတ်နဲ့လည်းပေါ့ဟောသုံးခုဖြစ်တာနော်မြင်မှုကိစ္စတွေနဲ့ဒီသုံးခုရှင်းရှင်းကြီးပြနေဖို့ဒါမှရှိစာလုံးပြောရင်တော့စက္ကုတ္တာမျက်စိကြည့်နေတဲ့တဘာဝမျက်စိကြည့်ဆိုတဲ့တဘာဝကတတဝါမဟုတ်ဘူးငါမဟုတ်ဘူးငါမဟုတ်ဘူးသူတဘာဝပဲကံ့ကြောက်ဖြစ်တဲ့အရာတစ်ခုဖြစ်စက္ကုတ္တာ အဲ့ဒီစကုဒါတိဆိုရဲ့မျက်စိအကြည့်မှလာတင်တဲ့အဆင်းအားအဲ့ဒီအဆင်းအားကိုလည်းသူ့ရဲ့နေချာကဘာဝကဘာလို့ဆိုတူပီစီးတယ်မျက်စိနဲ့မှမြင်လို့ရတယ်နားနဲ့နားတော့မရဘူးအဆင်းအားလို့သူကလည်းဒီနေရာမှာလည်းအယူအဆပဲတယ်ရှိတယ်သူရဲ့ဘဝကမျက်စိနဲ့မြင်မှသူ့ဒီရူပတော့ခေါ်ရမဟုတ်ဘူးသာဝေဒနာမှာဘယ်လိုပြောလို့ဆိုစက္ခုဝိညာဉ်ရမျက်စိဖြင့်သိရတဲ့အရာဟုတ်တယ်လေမျက်စိပဲသွားရင်သိလို့မရတော့ဘူးအဲ့တော့မျက်စိနဲ့မြင်ပြီးတော့သိရတဲ့အရာဆိုတော့အစင်းအားလို့ပြောတယ်အဲ့ဒီအစင်းအားရောဒီမျက်စိနဲ့မြင်ခိုင်းဖြစ်စေမမြင်တဲ့အချိန်ပဲဖြစ်စေဒါသူ့တဘာဝသူမဆောက်ဘူးသူကတဘာဝအနေနဲ့ရှိနေတယ်ဘုန်းကြီးတို့ဒေသနာမှာသွားလို့ကဘာမောက္ခကြီးတရားကဒီချက်တော့မှာဇဝေဇဝဖြစ်မရှင်းနေဘူးမရှင်းနေတာလည်းတခြားကြောင့်တော့ဝိညာဉ်တိပတ္ထရတာလို့ခေါ်တယ်ယောဂဉာဏ်ကဲရင်စအုပ်ကိုဖတ်အရာရာမှာအတိစိတ်ကရှိတယ်။ကျန်တာတွေကစိတ်ကပါပြီးတာ။သူ့မြင်နဲ့ပြောပါဆိုရင်ပန်းဆိုတာတကယ်ရှိဘူးလေ။စိတ်ကနေပြီးတော့ပန်းလို့တမန်လို့ပန်းဖြစ်တာ။ဘုမတိဝါနဲ့ဓမ္မပါဝင်တဲ့အချိန်မှာလည်းတုံ့တန်တိုင်တန်ဆိုရဲပြောနေရှိတယ်။ဘုံရပဲ။တုံ့လို့တိုင်တော့မရှိဘူးတဲ့။ဟောလားစိတ်ကနေပြီးတော့ဒါတုံ့မဲ့ဒါတိုင်နေဆိုလို့ဖြစ်တာ။စိတ်ရောကနေဘူးလို့ပြောဆို။ဘုရားပြန်ဆိုတာအဲ့လိုဆိုတာမဟုတ်ဘူး။မျက်စိနဲ့မြင်ရသည်ဖြစ်စေမမြင်ရသည်ဖြစ်စေမျက်စိနဲ့မြင်ပြီးမှသိရတဲ့အရာမှလည်းရတယ်ဘုရားတော်က။အဲ့တော့တူပီစီဆိုတာတူပီဟတ်နဲ့ပတူနေတဲ့နားနဲ့ကြားပြီးသိရတဲ့အာယုံကထူခြားတယ်။မျက်စိနဲ့မြင်ပြီးသိရတဲ့အာယုံတခြားစီပဲတခြားစီဖြစ်တော့သူ့ရဲ့သဘာဝတရားရှိတယ်။ဓာတ်ကူကသဘာဝတစ်ခုကိုသူလိုပြောတယ်။မျက်စိနဲ့မြင်ပြီးတော့မှသိရတဲ့အရာ၊နားနဲ့ကြားပြီးတော့မှသိရတဲ့အရာ၊နှာခေါင်းနဲ့နားချင်ပြီးမှသိရတဲ့အရာ၊လျှာနဲ့တရက်ပြီးမှသိရတဲ့အရာ၊ခန္ဓာကိုယ်နဲ့ကြည့်ပြီးတော့မှသိရတဲ့အရာ၊စိတ်နဲ့ကြံသွင်းပြီးတော့မှသိရတဲ့အရာ၊သိရတဲ့အရာတွေကတစ်ခုနဲ့တစ်ခုမတူကြဘူး။မျက်စိနဲ့မြင်ပြီးမှသိရတဲ့အရာကိုနားနဲ့ကြားပြီးမသိနိုင်ဘူး။နားနဲ့ကြားတဲ့အတန်ကိုမျက်စိနဲ့ကြည့်လို့မရဘူး။ဒီလိုဆိုလိုတာပေါ့။အဲ့ဒါကိုကသူ့ဘာဝတော့ရှိတယ်လို့ဆိုတာ။အဲ့တော့မြင်ခြင်းဆိုတဲ့နေရာမှာခေါင်းကြီးရဲ့ဒိဋ္ဌိဘဝမှာမျက်စိဆိုတာရှိတယ်။မျက်စိတွေမှာလားသင်ဟလို့မျက်စိနဲ့မြင်ပြီးတော့သိရတဲ့အစဉ်အာယုံဆိုတာရှိတယ်။ဒီနှစ်ခုဟာသဘာဝတရားတသက်ဖြစ်တယ်။အဲဒီနှစ်ခုစုံစည်းလာတဲ့အခါမှာမြင်ပြီဆိုတဲ့ဝိညာဏအတိစိတ်တစ်ခုပေါ်လာတယ်။ဟောမြင်ခြင်းကိစ္စနဲ့ပတ်သက်လာတဲ့အခါသဘာဝတရား၃မျိုးကျင့်ကြပါဘူး။မျက်စောင်ရ။အဲဒီ၃မျိုးလုံးဟာကပ္ပချက်ပဲညာနေပြီးပတ်သက်လာရှိနေတယ်။မျက်စိကိုလည်းဝိပဿနာရှိလို့ရတယ်။မျက်စိနဲ့မြင်လာတဲ့အခြင်းအာယုံကိုလည်းဘာမှမြင်လို့ရတဲ့အခြင်းအာယုံကိုလည်းဝိပဿနာရှိလို့ရတယ်။ဒီနှစ်ခုစုံပြီးလို့ဖြစ်ပေါ်လာတဲ့အသိစိတ်၊မြင်သိစိတ်ကိုလည်းဝိပဿနာရှိလို့ရတယ်။မြင်ခြင်းနဲ့ပတ်သက်တဲ့ဓာတ်သုံးမျိုး၊စကုဓာတု၊ရူပဓာတု၊စကုဝိညာဏဓာတုဒါလေးတွေကိုအရင်သိရမယ်လို့ပြောတာ။ဟောနောက်တစ်ခုကြားမှုကိစ္စနဲ့ချိန်လိုက်။ကြားမှုကိစ္စနဲ့ပတ်သက်တဲ့နားရှိတယ်။နားနဲ့ကြားရတဲ့အတန်ရှိတယ်။အတန်ရဲ့နားရဲ့ဆုံးတဲ့အချိန်ကြားသိစိတ်ဆိုတော့နားကိုသောတာဓာတုလို့ခေါ်ရဲ။အတန်ကိုတတ္တဓာတုလို့ခေါ်ရဲ။ကြာတိစိတ်ကိုသောတာဝိညာဏဓာတုလို့ခေါ်တယ်။ စာလုံးတော့တောတဝိညာဏဓာတုတောတကိုနားကိုပြီးပြီးတော့ဖြစ်ပေါ်လာတဲ့အသိစိတ်ကိုဒီလိုဆိုတာပေါ့နော်အဲကြောင့်အင်္ဂလိပ်လိုပြန်တော့သူတိုင်လိုက်ပြီးပြန်တော့ ear consciousness ဖြစ်တာ ear consciousness ear consciousness eye consciousness ear consciousness ဒါနားနဲ့ပတ်သက်လို့သုံးလို့အဲ့တော့ဘုရားရေတွေဒီစဉ်ဓာတ်ရိုက်ရှိတာပဲလေဘဝဆိုတာဒါပဲကဲနှကောင်းနဲ့ပတ်သက်တဲ့ကမ္ဘာနှကောင်းကိုခန္ဓာတာလို့သဘာဝတရားသက်သက်နှကောင်းနဲ့နှမ်းရှုပြီးပြရတဲ့အနာဆိုတာရှိတယ်ခန္ဓာဓာတ်လို့နှမ်းရှုပြီးပြရတာကခန္ဓာဝိညာဏဓာတ်လို့နှကောင်းကိုပြီးပြီးတော့ဆွဲပြီးပြတော့ဖြစ်ပေါ်လာတဲ့အသိစိတ်နံဒီစေတူလို့ခန္ဓာဓာတုခန္ဓာခန္ဓာဓာတုခန္ဓာဝိညာဏဓာတုဟောဒါနဲ့ပတ်သက်လို့၃နောက်တစ်ခုလျှာနေစဉ်တည်းများအဲဆာစားကြရဲ့နေစာစားကြစားကြအဲ့ဒီချိန်မှာလျှာဆိုတာရှိတယ်စာရမပါလေရတ္တဆိုတာရှိတယ်လျှာလည်းသိရတဲ့ဉာဏ်ရှိတယ်အဲ့ဒီလျာနဲ့ရတ္တဒီနှစ်ခုပေါင်းလိုက်တဲ့အခါမှာလယတိချုပ်ခြင်းငံဆက်ဆိုတော့ပြီးတယ်အသိစိတ်ရှိတယ်ဟောသုံးခုတည်းရတယ်ဇီဝဓာတုရတ္တဓာတုဇီဝဝိညာဏဓာတုစသဖြင့်ဒီလိုပြောတယ်ဖြင့်ဉာဏ်စိနာနာလျာဆိုတော့ပါမယ်ကျမ်းပေါ်မှာထိုင်နေတယ်အောက်ကကျမ်းရှိတယ်ခန္ဓာကိုယ်ရှိခန္ဓာကိုယ်ရှိတယ်ခန္ဓာကိုယ်နဲ့ ठी တယ်အရာတစ်ခုရှိတယ်ခန္ဓာကိုယ်ကာယလို့ပြောတယ်ကာယပက္ခနာပေါ့နော်ဟုတ်ခန္ဓာကိုယ်နဲ့ ठी တွေ့တဲ့အရာဖဋ္ဌပတ်ကာယဓာတုဖဋ္ဌပတ်ဓာတုကိုယ်နဲ့ ठी ကြအာယုနှစ်ခုဆုံးလိုက်တဲ့အခါမှာကာယကိုဇမိပြီးဖြစ်တဲ့အသိစိတ်ကာယဝိညာဏဓာတုဒီလိုဆိုရမယ်ကာယဝိညာဏဓာတုသဘောစီသဘောစီဒီလိုပါဘာနာကုအဲ့ဒီဉာဏ်စိတ်နာနာတရားကိုလို့ဆိုရင်ဒီအော်ဂန်နီမပါဘူးဉာဏ်စိတ်နဲ့လည်းဆက်မဆိုင်ဘူးနားနဲ့လည်းမဆိုင်ဘူးနေရာနဲ့လည်းမဆိုင်ဘူးနှာခေါင်းနဲ့လည်းမဆိုင်ဘူးနေရာနဲ့လည်းမဆိုင်ဘူးနေရာနဲ့လည်းမဆိုင်ဘူးဒီနာကိုဖယ်ထားပြီးတဲ့နောက်အတိတ်ကအာဘဖြစ်စေပစ္စုပ္ပန်အာဘဖြစ်စေနောက်ဖြစ်ပေါ်လာတဲ့အရာဘဖြစ်စေကျန်သေးပြီတော့သိတာရှိသေးတယ်လေအဲ့ဒါကြတော့စိတ်ကိုမနာလို့ခေါ်တယ်မနောဓာတုဒီကတော့ဘုံဝင်စိတ်ကိုပြောတာခြေကံစိတ်ကိုပြောတာမနောဓာတုအဲ့ဒီမနောနဲ့မနောဓာတုနဲ့ဓမ္မဓာတုဓမ္မလို့သုံးလိုက်တာကတော့တရားလို့ပြောလို့တော့မဟုတ်ဘူးခုနပြောတဲ့အစင်းအတန်အနာအရာတာအထီးအတွေ့ဆိုတဲ့ဒီငါးဒီငါးခုအကျဉ်းဓာတ်တွေကိုအားလုံးဒီစကားလုံးတစ်လုံးနဲ့ပေါ်ညွှန်းညင်လို့ဓမ္မလို့ပြောတယ်ဓမ္မလို့ဆိုတဲ့တစ်မျိုးနဲ့လို့မအောင်မင်းတော့သူနေရာနဲ့သူယူရတယ်အဲ့တော့ဉာဏ်နဲ့အာယုဒီအားလုံးကိုဓမ္မပြောလိုက်တယ်။ရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်ဖြစ်ပညာပဲဖြစ်ဖြစ်ဘယ်အာယုဝင်ဖြစ်ဖြစ်အဲ့ဒီဉာဏ်တွေကိုဘုံဓမ္မလို့ပြော။ဟောစိတ်နဲ့ဉာဏ်ပြီးတော့ဉာဏ်တွေးသိရတဲ့အာယုလို့ဒီလိုတော့တာ။ဉာဏ်တွေးသိရတဲ့အာယုရဲ့စိတ်ရဲ့နှစ်ခုဆုံးလိုက်တဲ့အခါမှာပြီးရဲ့စိတ်ဆိုတာပေါ်လာတယ်mind consciousness မနောဝိညာဏဓာတ်ရှိအပေါင်းလိုက်တဲ့6မျိုးကိုခြေခံပြီးတော့ပြောရစို့6 3 18ဒါက18ပါလို့ခေါ်တာနော်18ပါအဲ့ဒီ18ပါယုတ်တရားကိုလည်းအသိစိတ်ခွဲပြတာဖြစ်နေနတ်တရားကိုလည်းအသိစိတ်ခွဲတာပြတာဖြစ်တော့ကြောင်းကံကံအထုတ်ဖို့အနေနဲ့ပြောရအောင်လို့ဒီလိုပြောတယ်ဒီလိုပြောရအောင် အဲဒီမှာတခုချင်းတက်ပြီးရရှင်းရမျက်စိရဲ့အစင်းအာရုံရဲ့ယုတ်တရားမျက်စိကလည်းပြနိုင်သွားရှိတာပေါ့ဘို့သို့တော့အခုလည်းဖြစ်စေအေးနဲ့ဖြစ်စေတွေ့ပြောင်းလဲမျက်စိတဲ့သဘောမရှိဘူးအစင်းအာယုံကလည်းစัจ ජ ပဲ့တည်နေတွေ့ရင်ကြောင်းလည်းပျက်စီးနေတဲ့သဘောပဲရှိတယ်။ဒါကြောင့်တို့လူကိုရူပလို့ခေါ်တယ်။ရူပလို့ဒီနေရာမှာရူပဆိုတာလေးကိုအိဗယ်မျိုးခွဲပြီးတော့မှတ်ဖို့လိုတယ်။မျက်စိနဲ့မြင်ရတဲ့အစင်းအာယုံကိုလည်းရူပလို့ခေါ်တယ်။အဲဒီရူပကိုတော့အစင်းအာယုံလို့ဒီလိုမှတ်။ရူပခန္ဓာကရူပကြတော့ကြောင်းလည်းပေါက်ပြန်တတ်တဲ့ဉာဏ်လို့ပြောဆိုလို့ကြောင်းလိုက်တဲ့တင်ချကြောင်းလိုက်တဲ့တင်ရရုပ်ရရားပေါ်ကလာချက်အဲ့တော့မျက်စိရဲ့မျက်စိနဲ့မြင်ရတဲ့အခြင်းအရာဇာတ်ကုဟာအာယုကိုသိနိုင်စွာမရှိကြဘူးတင်ချတဲ့ပေါ်ပြန်တဲ့သဘောလားရှိပြီလေသူတို့ကရုပ်လို့ခေါ်တယ်ဘုမလို့ပြောမယ်ဆိုရင် body နဲ့ပေါ်တယ် body ပေါ့ body နဲ့ mind လို့ခေါ်မယ်ဆိုရင်သူက body နဲ့အဲ့ဒီနှစ်ခုစုံလိုက်တဲ့အခါသိစိတ်ကြီးဉာဏ်သိစိတ်ကြီးပေါ်တယ်အဲ့ဒီဉာဏ်သိစိတ်ကြီးကတော့နာမလို့ခေါ်တယ်ဉာဏ်သိစိတ်လို့စုံလိုက်တဲ့ဒီအဲ့ဒီမှာစေတသိက်တွေပါတယ်နတ်တရားတွေအလုံးဝဲတယ်ဒီလိုဆိုတာနော်အဲ့တော့ယုံနေတာခွဲခြားပြီးတော့မှတ်သားဖို့ဆိုတဲ့ကြာဒီဓာတ်၃ခုစီ၃ခုစီအစင်တိုင်းတွဲထားတဲ့ဓာတ်သက်ရှိပါမှာမျက်လုံးနဲ့အစင်အာရုံကလူတရားမြင်သိစိတ်ကနိုင်တယ်ဟုတ်ရုပ်ကဘယ်ပြန်ချမ်းသာအဲ့တော့ဘုရားတို့ရဲ့ခန္ဓာကိုယ်မှာလိုက်ကြည့်လိုက်ဆက်ရှိပုံပုံလိုက်တယ်ဆက်ရှိပုံနဲ့ခွဲခြားပြီးကြည့်လိုက်တယ်ငါဆိုတာရှာတော့မှမတွေ့တော့သူ့ရဲ့ဆက်ရှိပြီငါမှလည်းဆက်ရှိသူကလည်းဘာမှမထူးဘူးဒီတဘာဝတွေနဲ့စုပ်နေအပေါ်ရင်းကြည့်ကြည့်တာကဘယ်လိုကြားပဲဝင်နေပြည့်ညတ်တွေတင်ပြီးတော့သူရဲ့ငါရဲ့ဖြစ်နေတာကိုရောမျက်စိဆိုတာပြမကအစင်းအာရုံတွေရဲ့ထင်ဟပ်လာနိုင်တဲ့တဘာဝနားဆိုတာလည်းအပိုင်ကိုဖမ်းယူနိုင်တဲ့တဘာဝနှာခေါင်းဆိုတာလည်းအနတ်ကိုဖမ်းယူနိုင်တဲ့တဘာဝဟောသူနားတဲ့ဒီတဘောကိုနားတဲ့ဒီတဘောကိုယ်နှာခေါင်းနဲ့ဒီလိုသူနှာခေါင်းနဲ့ဒီလိုဘုရားပုံကရံလေးကြည့်ပြီးသူနှာခေါင်းကချောင်းနဲ့ငါနှာခေါင်းကပြောင်းနေတယ်ပြောနေကြတာလေသဘာဝကအဲ့ဒါဒီသဘောလေးကြီးကြီးပဲမြင်အောင်ကြည့်လိုက်လို့ရှိရင်အမျိုးသားဆိုတာလည်းမရှိတော့ဘူးအမျိုးသမီးဆိုတာလည်းမရှိတော့ဘူးဓမ္မဝါဆိုတာလည်းမရှိတော့ဘူးလူကိရိစ္ဆန်ဆိုတာလည်းမရှိတော့ဘူးအားလုံးကတော့လည်းမပြောရတာရှိတယ်လေမြေချုပ်ပဲရမ်းနေချစ်တယ်အဲ့လိုသိအောင်ရှင်းပါဒါက book knowledge လို့ခေါ်တယ်စာသီးတဲ့ဒီလိုအသေးစိတ်သိအောင်ရှင်းလို့သင်ရမယ်သင်ပြီးတဲ့အခါအချင်းချင်းအထက်ထက် contemplation လို့ခေါ်တယ်ချင်းချင်းထက်ထက်လေးလသုံးသက်ချင်းချင်းထက်ထက်လေးလသုံးသက်ချင်းချင်းအားဖြင့်ခုနကမျက်စိရဲ့စဉ်းရဲဆောင်တော့မြင်သိစိတ်ဟောလာတယ်။ပေါ်ပြီးပြောက်သွားတယ်။ဒီတဘာဝတရားတွေဟာတခုမှခိုင်ရတာမရှိဘူး။မျက်စိကလည်းခဏအတွင်းမှာပဲကြောင်းလဲနေတဲ့အရာသာဖြစ်ပြီးမျက်ရည်များစီးနေတယ်လို့မျက်စိကလည်းစဉ်စဉ်မပြတ်အသေးအသေးတွေပေါ်နေတာဖြစ်ပြီး။ဒါဆေးပညာကတော့ပြောတာပဲဆဲလေးတွေဟာပြက်နေတယ်။အသေးပြန်ပေါ်နေတယ်ဒီလိုပြောတာပဲလေ။နာမည်သာမပြုလား။အဲ့ဒါကလည်းကိုယ့်ရဲ့ကြောင်းလည်းမှုဆိုတာငြင်းရရှိနေတယ်။တမန်အမြင့်တော်မမြင်နိုင်ကြဘူးပေါ့။မြည်စီးနေတာကိုသွားကြည့်လိုက်လို့ရှိရင်တမန်ကြီးတဲ့ပုံကလေဒီမြည်ကြီးကရေတွေစီးနေတာလို့ပဲပြောမှာပဲ။နေနေနဲ့တွေးကြည့်တဲ့ပုံကဟာမတည့်ရရင်ပေါ့ဒီနေ့ကနေခုနကြည့်တဲ့မြည်ရှိဘူးစီးသွားပြီသူကလောက်ပေါက်တာလေဒီလိုမြင်မှနိုင်ပေါ့။အဲ့လိုမြင်မှလို့ရှိရင်ထာဝရပြောင်းလဲနေတဲ့သဘောတရားကြီး ever changing မြင်ပြောင်းနေတဲ့သဘောတရားကြီးဆိုတော့ဖြင့်ချနေတယ် အမြဲပြောင်းနေတဲ့ဘုရားဖြည်းဖြည်းချင်းချင်းချင်းချင်းပုံမဲလာတာတော့တတိယထဲမှာခုံပြောင်းတော့တာမဟုတ်လားမွေးစားကလည်းငယ်ငယ်လေးပဲငယ်ငယ်လေးကနေဖြည်းဖြည်းပြောင်းပြောင်းပြောင်းပြောင်းလာဒီလိုဖြစ်တာပေါ့အဲ့တော့ပြောင်းမယ်ဆိုတာစက္ကန့်ပိုင်းစက္ကန့်နော်ချက်ချင်းချင်းခုံပြောင်းတယ်ဒီလိုဆိုတော့အဲ့တော့ဒီ28ပါးကိုအသေးစိတ်ကြည့်တာပြီးတော့စိတ်ထဲမှာနှလုံးသွင်းမြင်မှုအကြောင်းကြီးဒီလေးရစိတ်အစင်အရင်ဒီနှခုဆုံးဖို့မြင်သိစိတ်ဖြစ်ပြီးဖြစ်သွားတယ်ဒီထဲမှာသာဆိုတာရှိဘူးငါဆိုတာရှိဘူးဘာဝတရားသက်သက်ထလာဖြစ်တယ်မျက်စိဆိုတာလည်းကံဒီဥဒ္ဒေအကြောင်းကြောင့်ဖြစ်လာတာအစင်ဆိုတာကတော့အကြောင်းတရား၄မျိုးကြောင့်ဖြစ်တာကံကြောင့်ကြီးမဟုတ်ဘူးဒုမမဲ့ပန်းရဲ့အစင်းအရုံဆိုရင်ဓာကတော့မဟုတ်ဘူး။ယောစိဥဒုနော်အာရဥဒုကြောင့်ဖြစ်တယ်။ဥဒုကရဲ့ဥဒုခေါ်တာပေါ့။အဲ့တော့ဘယ်လိုပဲပြောပြောဒီယုံနဲ့နေရာတဲ့တရားတွေဟာတခုခုမှရဲတာမရှိဘူး။တစ်ဆင့်တည်းပြီးတော့စဉ်းစားပထမတော့အဲ့ဒီယုံနဲ့နံဝေပြတော့အောင်ကြည့်။မာနကြီးရဲ့သတ်ဆက်ရှိပါလေကတခုစီတခုစီကြည့်ရူပတတ္တခန္ဓာရတ္တအဲသောတတ္တခန္ဓာရတ္တခန္ဓာကာလခန္ဓာဇီဝရတ္တကာယပဒနာဒါရီယရုပ်တိကြည့်ပြီးဆိုင်ဘူးဓမ္မကြတော့ရောတဲ့နာတခုရောတာလေမနောဓာတုနဲ့မနောဝိညာဏတ္တဆိုတော့အနန္တရတ္တပြေပေါ်စကုဝိညာဏဓာတုနံတရားသက်သက်သောတာဝိညာဏကာလဝိညာဏဇီဝဝိညာဏကာယဝိညာဏမနောဓာတုမနောဝိညာဏဓာတုစိတ်နံတရားကိုဘယ်လိုမျိုးခွဲလဲဖြစ်လို့ဆိုတာနော်အဲ့တော့ယုံညာဓာတုအသေးစိတ်ဝိပဿနာရဲ့အာယုအနေနဲ့အဲဒီကိုရှင်းလို့ဆိုတာသင်ပါတဲ့သင်ပြီးတဲ့အခါဒီပေါ်မှာအလေးနဲ့ရှုမြင်သုံးသပ်နိုင်အောင်ကြိုးစားမယ်။အဲဒီလိုကြိုးစားတာကိုသမဝါယမလို့ခေါ်တယ်။သမဝါယမကြိုးစားနေပြီဆိုလို့ရှိရင်ဘာလို့တော့ဒီလိုကနေပြီးတော့အကူအညီပေးတော့ဆိုသမတတိ mindfulness လို့အဲဒီလိုသမတတိရှိနေတဲ့ဘာကိုထောက်ပြပြီးလို့ဆိုသမသမာဓိစိတ်လေးဟာအာရုံဆိုတဲ့ဘောမှာစုစည်းလာ။အဲဒီစုစည်းလာတဲ့စိတ်လေးရဲ့ဘယ်ဘက်ကိုဥပ္ပိသွားလို့သမာဓိကပ္ပတဲ့သမာဓိတိပညာဘက်ကိုဥတည်ပါလားဒီခုနဲ့တော့ဆက်သွယ်ပြီးတော့နေတာဆက်ဆက်ပြီးတော့နေအဲ့ဒါဥပဒနာတရားအထောက်ကြီးတယ်ဆိုတာဘယ်တဘာဝတွေနဲ့အလုံးလုံးကတော့ဘုလို့ပြောလို့ရှိရင်သမာဝါယမသမာဓိတိသမာသမာဓိသမာဓိကပ္ပသမာဓိတိဓာတ်တွေနဲ့ပြောတာဒီ၅ခုနဲ့အလုံးလုံးချက်တင်ပြီးတော့သမာဝါစာသမာကဝဏသမာအာဇီဝလို့ဆိုရင်တိလခြေခံလိုက်တာအဲ့ဒီခြေခံပြီးတော့ဝိပဿနာတရားရှုမှတ်ပွားများနေတဲ့အခါဒါလေးလေးပဲလုပ်တယ်ဒါကြောင့်မို့ဝိပဿနာတရားအားလုံးတော့ပဲဆိုလို့ရှိရင်ရှင်းဦးဆိုဝိပဿနာဘူမိသုံးဖို့ပညာဘူမိပညာရဲ့လေ့ကျင့်ရသိရမယ့်အရာတွေဟာအခုဒီနေရာမှာဓာတ်ဆက်ရှိမှသိရမယ်အဲ့ဒီသိပြီးတဲ့အခါမှာကိုယ်ချင်းတိလသမာဓိဖြစ်ဖို့အတွက်ကိုယ်ရည်သီလကိုစင်ကြအောင်သမာဓိဖြစ်နိုင်အောင်ကိုယ်ရည်သီလစင်ကြအောင်နေတာကိုယ်သီလကိုစဉ်းစားလိုက်တဲ့အခါစိတ်ထဲမှာကြည်နူးမှုတွေပေါ်လာတယ်အဲ့ဒီကြည်နူးမှုကသမာဓိကိုဥစားဖြစ်ပေါ်စေနိုင်တယ်နော်ဒါကြောင့်မို့လို့သမာဓိဖြစ်အောင်ကိုယ်ရည်သီလပြည့်စုံလို့ပေါ့ကိုယ်ရည်သီလပြည့်စုံလို့သမာဓိဖြစ်လာပြီဆိုရင်စိတ်တော်ဝိတ္တုစိတ်ကစင်ကြတော့အလုံးစင်ကြတာအလုံးဆိုလို့လူကျင်တာလေးလည်းမပြောလာဘူးဘုရားတရားလေးလည်းဖြစ်မလာဘူးအဘာဝတရားသိတာတသက်စိတ်ထဲကအာယုတစ်ခုပေါ်မှာတည်ငြိမ်ပြီးတော့ကြာတယ်အဲ့ဒါကိုတည်ငြိမ်လာလို့ဆိုရင်စိတ်ကစင်ကြတာစိတ်တော်ဝိတ္တုတိစိတ်တော်ဝိတ္တုတိဆိုတာသမာဓိဖြစ်တာဆိုတာအဲ့တော့တိလဝိတ္တုတိနဲ့စိတ်တော်ဝိတ္တုတိကပညာဖြစ်မှုတွေအရေးကြီးတဲ့အထောက်အကူနှစ်ခုဖြစ်တယ်အဲ့ဒါကြောင့်မို့ဝိပဿနာတရားကျင့်ကြံမျိုးကိုဝိပဿနာချက်စဉ်ကိုကျင့်အထောက်ကြရမယ်ဆိုရင်ရှင်းဥစွာသင်မှ သင်ပြီးတဲ့အခါမှာသီလနဲ့ပြည့်စုံအောင်လုပ်တာသီလရဲ့စွမ်းအားကိုယူပြီးတော့တမာရီကိုထူထောင်ပါထူထောင်နေဆိုတော့ဒီရှုရင်းမှတ်ရင်တမာရီကိုထူထောင်နေလို့ပြောအဲဒီချက်ပုဂ္ဂိုလ်ကြီးကတော့အချိန်ငယ်များရေးယူရထူထောင်ဖို့ပဲနော်အချိန်ငယ်ယူရမယ်လုံးကြီးဖို့ရတဲ့အဓိကရောက်တာမရောက်တာစဉ်းစားနေလို့ရှိရင်ဒါလည်းဟုတ်ဥဒေသဖြစ်တယ်အဲ့ဒါကြီးစဉ်းစားနေမလို့ကိုလုပ်နေတဲ့အလုပ်မှန်ကန်မှုတာမှန်ကန်မှုရှိဖြစ်တာဒါပဲကြည့်ရမယ်အဲ့ဒါလို့လုပ်နေဘဝနဲ့ဒလန်နဲ့ဒလန်နီးလာမှာပဲမတော်တဲ့ရက်တွေလို့ရှိရင်နီးမှာပေါ့အေးဒါကြောင့်တရားချင်းတွေဒီလိုမျိုးပြိတ္တာကောင်းတယ်ဘုရားမြတ်စွာဘုရားတော်မူခဲ့တဲ့ဒီဝိပဿနာဖြစ်စဉ်ဆိုတာသက်ဆိုင်ရာကိုယ်ပိုင်သိရှိတာလေကျင့်စဉ်ကိုဖြစ်တယ်။ဟုတ်ပြီတဏှုတုတိတုဓမ္မေတုဆိုတာဒီဝိပဿနာကျင့်စဉ်ကိုအခြေခံပြရတာဝိပဿနာကျင့်စဉ်လားဆိုတာရတာဖြစ်တယ်။အဲဒီဝိပဿနာကျင့်စဉ်ကိုသက်ဆိုင်ရာတောထွက်လာတာဆရာကြီးတွေစီသွားပြီးတော့စူးစမ်းလေ့လာတဲ့ဘယ်ဆရာမှမဟုတ်နိုင်ခင်ပါမြတ်စွာဘုရားကိုယ်ဝဉာဏ်နဲ့သိရှိတာဆိုတော့သမ္မာသမ္ဗုဒ္ဓကိုယ်ဝဉာဏ်နဲ့သိတယ်လို့ပြောတယ်။ဒီလမ်းကိုကိုယ်တိုင်သိတာ။ဒါကြောင့်မို့မြတ်စွာဘုရားကပြိဋိဘံဆံတိကျတော့ပြောပါလေ။နှစ်ပေါင်း52နှစ်အတွင်းမှာလေ။ဝိပဿနာတရားဟောနိုင်တဲ့အခြားစီတဲ့တရားမှမရှိပါဘူး။ဒီလိုပဲရှင်းရှင်းနဲ့ပြောပါနော်။နှစ်ပေါင်း52ဆိုတာကပြောရတော့တရားရှာတော့မှ6နှစ်။နော်။တရားအဖြစ်45အဲ့ဒါကိုပေါင်းပြီး52နှစ်လို့ပြောတယ်။အဲ့ဒီတရားရှာတဲ့တရားဟောနေတဲ့ဘာသာတရားကိုဟောချက်တဲ့နှစ်ပေါင်း52နှစ်အတွင်းမှာဝိပဿနာတရားရဲ့တစ်စီးတစ်တိတာလေးတော့ဟောနိုင်တဲ့ပုဂ္ဂိုလ်ရှိပါဘူး။ဒါကြောင့်မို့ဘက်ရဲ့ရှင်မအရှင်တရားကိုချင်းချင်းရုပ်ကိုအထောက်ကျရင်ဒီအထောက်ပါတာလေးဒုက္ခခတ်သိချုပ်ငိမ့်မှဖြစ်တယ်လို့ကိုယ်စီကိုယ်စီသဘောကျဒုက္ခကိုချုပ်ငိမ့်အောင်မင်္ဂလာနဲ့ချစ်စေတဲ့ကိုချစ်ကြံကြိုးကိုအားထုတ်နိုင်ကြပါစေလို့ရည်